ဆရာဦးဆိုင်လေးခင်ဗျာဒီနေ့ UNA အစည်းအဝေးလုပ်ကြရမှာပေါ့လေအစိုးရနဲ့ပေါ့လေဒါငြိမ်းချမ်းရေးကိစ္စအတွက်ကိုဒါ UPDJC အတွက်ကို UNA ရဲ့ကိုယ်စားလှယ်တွေရွေးတဲ့ SNLD ပါတီအနေနဲ့လည်းကိုယ်စားလှယ်ရွေးတယ်ဆိုတော့ဒီနေ့ဘယ်လိုများတိုင်ပင်ခဲ့ကြပါလဲဆရာ
အခုပါမယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ့နော်ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအစပြုထားတဲ့လက်ရှိဦးသိန်းစိန်အစိုးရကိုယ်တိုင်ကဟိုအားလုံးကိုအဆိုပြုထားတယ်သူတို့အာဏာရှိနေတဲ့ကာလသူတို့လုံနေကိုင်းနေနိုင်တဲ့အချိန်မှာဒီ MPA ကိုနိုင်ငံဆွေးနွေးပွဲအဖြစ်အကျဉ်းပြောင်းပြီးတော့မှလုပ်သိကျင်တယ်ပေါ့နော်အဲ့ဒါကိုအချိန်ကန့်သတ်အပြင်လည်းသူက15ရက်ရက်20လောက်ပဲကျန်တော့တယ်ဒီမှာပေးသားချက်ရပေါ့နော်အဲဒါကြောင့်မို့လို့ဒီပေးသားချက်တည်းမှာကျွန်တော်တို့တက်မတော်ကိုနိုင်ကလည်း commitment ပေးထားတာရှိတယ်ဒီ NCA ပေါ်မှာဒါကြောင့်မို့လို့တက်မတော်နဲ့နောင်လာမယ့်အစိုးရအတွက်လဟစရာဖြစ်ဖို့အတွက်ရည်ရွယ်ပြီးတော့မှကျွန်တော်တို့ဒီ UNA ဖွဲ့တခုလုံးအနေနဲ့လဲကိုယ်စားလှယ်တယောက်ပေးလိုက်ပါတယ်ခင်ဗျာ။ SNLD ကိုစားပြုလဲတယောက်ပေးပါတယ်။ UNA ကိုစားပြုကတော့ကယန်းအမျိုးသားပါတီကအန်ဂျလာတောင်းပေါ့နော်။အဲ့တယောက်ပေးလိုက်ပါတယ်။ SNLD ကိုစားပြုကသူဆိုင်ကြော်ညွန့်ပါဗျ
။အရင်တုန်းကဒီတိုင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့နဲ့ပေါ့လေ NCA လက်မှတ်ထိုးရမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမပါတဲ့အတွက်ကြောင့်မလို့ UNA ကလည်းဒါမတက်ရောက်ခဲ့ဘူးပံပောင်ခဲ့ဘူး SNLD အနေနဲ့လည်းမပါခဲ့ဘူးအခုလို့ဒီ UPDJC မှာပြန်လည်ပြီးတော့ဝင်ရောက်ရတဲ့အကြောင်းအရာလေးအဲ့ဒါလေးရောလေဘာကြောင့်လဲဆိုတာလေးတစ်ချက်လောက်ရှင်းပြပေးပါလားဆရာ
ဒီ UPDJC မှာကြတော့သူ့ရဲ့တာဝန်က framework ရေးဆွဲဖို့တက်တက်ပဲဗျနိုင်ငံရေးဆွေးနွေးပွဲလုပ်ဆောင်ဖို့မဟုတ်ဘူးနိုင်ငံရေးဆွေးနွေးပွဲပေါ်ပေါက်အောင်တော့သူ့မှာလုပ်ပေးဖို့တာဝန်ကိုတရားရှိတယ်ပေါ့နော်အဲ့တော့နိုင်ငံရေးဆွေးနွေးပွဲပေါ်ပေါက်ပြီဆိုလို့ရှိရင်တော့လက်မှတ်မထိုးရသေးတဲ့73ဘွဲ့လည်းပဲပါလာနိုင်ဖို့အတွက်တို့လမ်းဖွင့်ထားတာရှိတယ်ပါလာဖို့လည်းဟိုအခွင့်အလမ်းနေရှိတာပေါ့နော်ဒါကြောင့်မို့သူ့တက်တန်းမကုံဆုံးခင်အခုကျန်းနေတဲ့ရပ်ပိုင်းလေးတို့ထဲမှာ framework လည်းပြီးဆုံးသွားအောင်နောက်နိုင်ငံရေးဆွေးနွေးပွဲလည်းအစပြုနိုင်အောင်လို့တို့ဘက်ကစပြီးအဆိုပြုလာတဲ့အတွက်အကြောင်းပေါ့နော်နောက်တစ်ခုကလက်ရှိအစိုးရအနေနဲ့တက်မတော်နဲ့လုံးဝကိုတာဟာဇာဖြစ်ထားတယ်နောက်လာတဲ့အစိုးရကြတော့လည်းပဲတက်မတော်နဲ့တာဟာဇာမြတ်မြတ်ဆက်လက်ပြီးလက်တွဲသွားနိုင်မှသာရင်ကျွန်တော်အစင်းပြောင်းရေးကိစ္စကိုဆက်လုပ်နိုင်မယ်။ငင်းချိုင်းကိစ္စကိုလည်းပဲညှော်လင့်ချက်ထားနိုင်မှာပေါ့။ဒါကြောင့်မို့လို့တက်မတော်နဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရနဲ့ပိုပြီးတော့လက်တွဲခိုင်မာဖို့အတွက်ငင်းချိုင်းလုပ်ငန်းစဉ်ကိုတိုင်းသားတွေနဲ့လက်တွဲညီလှုပ်ဆောင်နိုင်ဖို့အတွက်ရည်ရွယ်ပြီးတော့မှဒီလူစင်းပေးရခြင်းဖြစ်ပါတယ်။
NLD ပါတီကအစိုးရဖွဲ့လာမယ်ဆိုလို့ရှိရင်ပေါ့လေဒီငញ្ញမ်းရေးအတွက်ကိုဒါနိုင်ငံရေးဆွေးနွေးပွဲတွေဆက်ပြီးလုပ်မယ်ငញ្ញမ်းရေးကိစ္စရက်တွေဆက်ပြီးလှုပ်လာမှနိုင်မယ်ဆိုလို့ရှိရင်ဒီ UPDJC ကဆက်ပြီးတော့ပါသွားမှာလားဒါအဲ့ဒီအချိန်ကြလို့ရှိရင်ရောဆရာတို့ UNA ရော SNLD ရောဝင်ရောက်သွားတဲ့ကိုယ်စားလှယ်တွေရောဘယ်လောက်များစွမ်းဆောင်နိုင်လိမ့်မယ်လို့ဆရာတို့များမျှော်လင့်ထားပါလားဆရာ
ဒီ UPDJC မှာကြတော့ဟိုအယိုးကံအပြင်တော့ပါသွားမှာပေါ့နော်ဒါပေမဲ့လို့ frame အနေနဲ့ပါသွားအောင်တော့လူကြတော့လည်းပြောင်းရင်ပြောင်းမယ်။နောက်သူ့ရဲ့လုံပုံလုံနည်းအဲ့ဒီကိစ္စလည်းပြောင်းသွားနိုင်ပါတယ်။လုံနည်းပုံစံပေါ့ဒါလည်းပြောင်းသွားနိုင်တယ်။ဒါအာဏာရအစိုးရအပေါ်မှာအမြိုက်မှုတည်တယ်။ NLD ရဲ့ဆုံးဖြတ်ချက်ပေါ်မှာမူတည်တယ်။ဒါပေမဲ့ process ကတော့ဆက်သွားမှာပေါ့နော်။သူ့ရဲ့ငင်းကြိုင်းပေါ်ဆောင်ရေးလုပ်ငန်းစဉ်ကဆက်သွားမယ်။ဘယ်လောက်ထိပေါ်ဆောင်နိုင်မယ်မပေါ်ဆောင်နိုင်မှုဆိုတော့ဒီတိုင်းသားဖွဲ့စည်း EAO ဖွဲ့စည်းတွေနဲ့ဒီ NLD အစိုးရနဲ့ဘယ်လောက်ထိညှိနှိုင်းမှုလုပ်နိုင်မလဲ။နောက်တက်မတော်အနေနဲ့ဘယ်လောက်ထိ short term လုပ်ပေးနိုင်မလဲပေါ့နော်။အဲ့ပေါ်မှာအမြိုက်မှုတည်တယ်။နောက်ဆုံးတစ်ချက်ကတော့နိုင်ငံရေးပါတီတွေကိုဘယ်လောက်ထိပါဝင်ခွင့်ပြုမလဲပေါ့။ဒါ NCA မှာရေးထားတဲ့အတိုင်းဆိုလို့ရှိရင် EAO နဲ့အစိုးရဒီနှစ်ဖက်ပဲရှိတာကိုပါဝင်တဲ့ပါဝင်တိုက်သူများလို့ပဲရေးထားတယ်။အဲ့မှာနိုင်ငံရေးပါတီတို့အတိအကျအဓိပ္ပာယ်ဖွင့်ဆိုထားတာမရှိတဲ့အတွက်ကြောင့်မို့လို့နိုင်ငံရေးပါတီရဲ့အခန်းကဏ္ဍကိုနောင်လာမယ့်အစိုးရအနေနဲ့ဘယ်လောက်ထိခွင့်ပြုသွားမလဲဘယ်လောက်ကြီးလက်တွဲပေါ်ဆောင်သွားမလဲဆိုတဲ့အချက်ပေါ်မှာလည်းမူတည်ပါရခင
်ဗျ UNA အကျတို့ဒီဝေးကိစ္စပေါ့လေ UPDJC အတွက်အပြင်ပေါ့လေနောက်ထပ်ဘာတွေများဆွေးနွေးတာမျိုးရှိခဲ့ပါသေးတယ်ဆရာ
အဲလောဆယ်ကျွန်တော်တို့တစ်ဖက်သက်ဆွေးနွေးနေတာပေါ့နော် NLD အနေနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကိုခေါ်ယူတွေ့ဆုံတဲ့ကိစ္စမျိုးကရှိကောင်းရှိလာနိုင်မယ်နောက်ဦးဝင်းထင်ကို၌ကလည်းပဲ UNA နဲ့တွေ့ဆုံဆွေးနွေးသွားဖို့ရှိပါတယ်ဒါပေမဲ့အချိန်ကန့်သတ်တော့ပြောမရသေးဘူးလို့ပြောပါတယ်သူတို့ကိုယ်တိုင်ကျွန်တော်တို့ဖိတ်ခေါ်လာတဲ့အချိန်ကျရင် UNA ရဲ့ဒီအဖွဲ့အစည်းတွေအားလုံးစုဆောင်ပြီးတော့မှကျူတင်ဆုံးဖြတ်ချက်လေးတခုတော့ရှိထားဖို့လိုအပ်တယ်ပေါ့နော်နိုင်ငံရေးဆိုင်ရာကျူတင်ဆုံးဖြတ်ချက်ပေါ့အဲ့ဒါတွေကိုစပြီးဆွေးနွေးနေပါတယ်ဒီနေ့ထိတော့ဘာဆုံးဖြတ်ချက်မှမကြသေးပါဘူး
ဆရာဦးဆိုင်လေးအခုလိုပြကြပြတာကျေးဇူးများတင်ပါတယ်ဗျ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါ